ဘာတိုင်းသားတွေဆိုနှစ်ပေါင်း3000ကျော်ရှိပြီမြန်မာပြည်မှာရောက်ရှိနေတာလေနော်ထိုင်းဘက်နောက်ကမ္ဘောဒီးယားဘက်သူကပြန့်နှံ့ပြီးတော့အဲစစ်ကြောင်းပြန်ပြီးတော့အပေါ်ပြန်တက်လာတာတွေရှိတယ်အထူးသဖြင့်ဆိုရင်ကျွန်တော်တို့မြန်မာနိုင်ငံဝါရဲ့တမိုင်းထဲမှာဆိုရင်အရင်တော့ကမြို့ပြနိုင်ငံလေးပေါ့နော်ယူရီးယားမှာလည်းကျွန်တော်တို့ချင်းမိုက်ဘက်ပေါ့နော်ထောင်ခဲ့တာရှိတယ်ကျွန်တော်တို့ကျိုင်းတုံဒေသမှာဆင်းနေဝါရဲ့မြို့ပြနိုင်ငံလေးစီရှေးသမိုင်းကပေါ့ဗျာနော
်ဟုတ်ကဲ့
အာထူထောင်ခဲ့တာလေးတွေရှိတယ်
အခုလောလောဆယ်မှာတရုတ်နိုင်ငံဘက်မှာရောဝါတိုင်းရင်းသားတွေဘလောက်များပါသလဲသူကဘယ်လိုအဆင်တန်းနည်းနေရပါလဲကိုပိုင်ဥထုခွင်းကသီးရနယ်ပယ်အဖြစ်သတ်မှတ်ပေးထားလား
အာတရုတ်ပြည်ကတော့ဟိုခရိုင်နေပေါ့နော်ဥမာရှီမုံခရိုင်ဒါဆိုဝါတွေကြီးပဲဒါသူကိုပိုင်ဥထုခွင်းကခရိုင်ပဲအဲဟိုဘာတော့လင်းထိုင်းတို့ဘာလို့ဆိုရင်ဒါခရိုင်မဲ့
တခြားထိုင်းတို့ကမ္ဘောဒီးယားတို့ဘက်မှာရှိရဲဝါရီကြတော့ခင်ဗျာစီကြလူမျိုးစုအဖြစ်သတ်မှတ်ခြင်းခံရသလားကိုပိုင်ဥထုခွင့်ရသလားဘယ်လိုနေကြပါလဲ
ဝါတော့ဝါပဲအဲတိုင်းသားတွေရှိတယ်သူလည်းဝါလို့သတ်မှတ်ခံရတာပဲဒါမဲ့ဒီလိုကိုဒေသကိုဥထုခံဥထုပိုင်ခွင့်တော့မရှိခဲ့ဘူးပေါ့ဗ
ျဝါလူဦးရေအများဆုံးကဘယ်နိုင်ငံတဲမှာလဲအခုလောလောဆယ်
အများဆုံးကတော့ဒီပါတော့တရုတ်နဲ့ကျွန်တော်တို့ဒီအခုလက်ရှိအဲဒေသမှာပဲဝါပြည်နယ်မှာပဲ
ဆိုတော့အဲ့ဒီအခုမြန်မာနိုင်ငံမှာတိုင်းရင်းသားတွေရဲ့အခွင့်အရေးတောင်းဆိုတဲ့အထက်မှာဝါပါလာရာဟာဒီနာဝတနာဖာခိကဝါဟာဗမာပြည်ကွန်မြူနတီပါတီကခွဲထွက်လာပြီးရဲ့နောက်လို့ပြောရမှာဟုတ်ပါတယ်နော
်ဟုတ်ပါတယ်ဟုတ်ပါတယ်မှန်ပါတယ်အရင်တော့ဗမာပြည်ကွန်မြူနတီပါတီအဲမဝင်ခဲ့ဆိုရင်ဝါကသူ့မျိုးရိုးအုပ်စုနဲ့ပဲသူအမျိုးရိုးအုပ်စုပေါင်းက20ကျော်30နီးပါးရှိတယ်ခင်ဗျအဲသူ့မျိုးရိုးအုပ်စုနဲ့သူပဲအုပ်ချုပ်ပြီးတော့သူဟာသူနေတာဖြစ်တယ်အဲဘယ်ဆိုရမှလည်းမလားဘယ်ဖွဲ့စည်းရမှလည်းလာပြီးတော့အုပ်ချုပ်တာမရှိဘူးတင်လုံးစည်းဝေးလဲဝါကသွားတက်တယ်ကုစလဲသွားတယ်ကျွန်တော်တို့သမိုင်းကသိရတယ်အဲသွားတက်တော့စကားမပေါက်လို့ပေါ့ဗျာမတက်ပါနဲ့ခင်ဗျားတို့ဘေးမှာဟိုပါတော့စောင့်နေပါအချာတိုင်းသားနဲ့ခင်ဗျားတို့အတွက်ပြောပေးပါမယ်ဆိုပြီးတော့ဒါမဲ့လက်တွေ့ကျဘာမှမပြောခဲ့ဘူ
းဟုတ်ကဲ့
ဒီတော့ပင်လုံးအစည်းအဝေးလည်းပြီးရောဟိုဒီမြေမျိုးစစ်တမ်းဆိုတာလည်းပြန်ပေါ်တယ်လေ
ဟုတ်ကဲ့
အဲမြေမျိုးစစ်တမ်းပြန်ပေါ်တော့မြေမျိုးစစ်တမ်းကိုလည်းဝါကုစလေသွားတယ်၃ရောက်သွားတယ်ဟိုတမိုင်းမှာလည်းဒီလိုကိုအုပ်ချုပ်မှုနဲ့ကိုဒေသမှာကိုနေထိုင်ခဲ့တယ်ဒါကြောင့်မို့ကျွန်တော်တို့လည်းအခုတတိပေါ့ကိုဒေသကိုအုပ်ချုပ်နေတယ်ဒါကြောင့်မို့ကိုဟာကိုပဲနေကျင်တယ်ဟိုဘယ်သူနဲ့မှလည်းမပေါင်းနိုင်ဘူးဆိုပြီးတော့ပြောတယ်ဒါပေမဲ့58ပြီးရောဟိုပါတော့ဥပဒေထွက်လာတော့ဝါပြည်ကိုဝါစတိတ်ကိုရှမ်းစတိတ်နဲ့ပေါင်းပြီးတော့ရှမ်းစတိတ်ကြီးဖွဲ့လိုက်တယ်ပေါ့ဗျာဒါကြောင့်မို့ဝါကတိုက်ပြီးတော့ကိုမကြည်လည်ဘူ
းအခုလက်ရှိလည်းပဲကိုပိုင်ဥထုခွင့်ရနေမှာလားအခုကစစ်တပ်လည်းထားခွင့်ရတယ်ဆိုတော့ဝါဒီသားဥထုတွေကလည်းဝါလူမျိုးတွေက UWSA ကပဲဥထုပါသလားအစင်းလားစော်ဘွားတွေကဥထုသလားကူ
အဲအခုကတော့ကျွန်တော်တို့ UWSP အဲဝါသွေးစင်းညီလေးပါတီကနေပြီးတော့ဟိုစီယုံပြီးတော့ UWSA ကနေပြီးတော့ဥထုနေတာဖြစ်ပါတယ်တတိယတွေတို့အော်ဇော်ဘွားတွေတို့ဒါလုံးဝမရှိတော့ပါဘူ
းဟုတ်ကဲ့
လုံးဝမရှိတော့ဘူ
းဟုတ်ကဲ့အဲ့တော့အခုလက်ရှိအခြေအနေကကိုပိုင်ဥထုခွင့်ရဒေတာကြီးဖြစ်တယ်ပေါ့ဒါပလောင်တို့
ဟုတ်ကဲ့ဟုတ်ကဲ့
အဲ့တော့အခုအဲ့ဒီအခြေအနေထက်နေပြီးတော့ဘာလို့လူချင်းတယ်လဲအဲ့ဒီအခြေအနေကိုမကျင်တတ်သေးဘူးလို့ကြားပါရယ်ဟုတ်ပါသလား
93အမျိုးသားညီလာခံစတဲ့အခါမှာကျွန်တော်တို့ဝအဖွဲ့ကြီးကကိုစလဲဖြစ်9ရောက်ပေါ့ဗျာတောက်လျှောက်တက်တယ်အော်စီဝေးမှာတင်ပြတောင်းဆိုတာတွေရှိတယ်အဲနိုင်ငံတော်ကနောက်ဆုံးဒီခွင့်ပြုပေးလိုက်တာကဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းဆိုပြီးတော့ပေးထားတာဖြစ်တယ်တိုင်းဆိုတာဟိုချိန်ကဥပဒေမှာဆွေးနွေးတော့ဆိုရင်ပြည်နယ်နဲ့တစ်စစ်နှိမ့်နဲ့ခရိုင်နဲ့တစ်စစ်မြင့်နဲ့အစ်စ်ဆိုပြီးတော့သတ်မှတ်တာဖြစ်ပါတယ်ဟုတ်
အခုတော့ဆိုတော့အခုလိုချင်တာကဘာလိုချင်တာ ਈ တော့ပြည်နယ်အဆင့်ကိုလိုချင်တယ်ပေါ့အ
ဲကိုပိုင်အုတ်ချွခွင့်ရပြည်နယ်အဆင့်ကိုလိုချင်တာဖြစ်ပါလေ
ဒါမဲ့အဲ့ဒီဖွဲ့စည်းပုံအတိုင်းတကယ်လုပ်လာရင်လက်လက်ကင်တပ်ဖွဲ့တွေဝင်ဥမာအဖြစ်ရခိုင်ဆိုရင်ပြည်နယ်ပေါ့လေမွန်ဆိုရင်ပြည်နယ် တရင်ချင်းစားတဲ့ပြင်ပြည်နယ်သတ်မှတ်ထားတဲ့အခုလောလောဆယ်ဖွဲ့စည်းပုံရဒါမဲ့သူတို့မှလက်နက်ကင်တပ်ဖွဲ့ဆိုတော့မစည်းဘူးပေါ့လေအဲ့တော့ဖွဲ့စည်းပုံတိုင်းလက်ခံလိုက်ရင်ဒီလက်နက်ကင်တပ်ဖွဲ့ကိုစွန့်လွှတ်မဲ့ကိစ္စရောဘယ်လောက်အဆင်သင့်ဖြစ်ပါလဲ
ဒါကတော့တိုင်းကံလုံးအခြေခံဥပဒေဆွေးနွေးပြင်ဆင်မှုလိုအပ်တဲ့အခြေအနေမှာရောက်နေပါတယ်လက်နက်ကင်ဖွဲ့စည်းကိုဘယ်လိုပြန်ပြီးတော့အဲပြင်ဆင်ဖွဲ့စည်းမလဲဘယ်လိုလုပ်မလဲဆိုတာဒါအလုံးသိနေရမယ့်ကိစ္စဖြစ်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကဝါဆိုလို့ရှိရင်နိုင်ငံတကာကသူသဖြင့်မြင်ရတာမူရေးဆေးဝါးလုပ်တဲ့ဒေသလို့မြင်ရပါတယ်ဒါဟာအပြစ်ပြောတာမဟုတ်ပါဘူးဝါတိုင်းရင်းသားတွေကိုသူတို့မှအစင်းလာဒါပဲရှိရတယ်တခြားအစားထိုးသိနှံမအောင်မြင်နိုင်ဘူးသူတို့ဘဝရည်တွေအတွက်လုပ်ရတယ်ဆိုတာဟုတ်ပါတယ်ဒါပေမဲ့အဲ့ဒီနိုင်ငံတကာရဲ့အမြင်ကလွတ်မြောက်အောင်ဘယ်လိုလုပ်ဖို့များအစီအစဉ်ရှိပါလဲခင်ဗျာဒီမူရေးဆေးဝါးတန်တရားကတော့လွတ်မြောက်နိုင်မယ့်အခြေအနေရှိပါလား
နေပေါင်းကယာနဲ့ကြော်ပြီးတော့ကျွန်တော်တို့စိုက်ပျိုးလာတဲ့ဟာကိုကျွန်တော်တို့ UWSP UWSA ခေတ်ကြတော့မှာပဲအစာထိုးသီးနှံနဲ့ဒီမူရေးကိုအလုံးပြတ်သွားအမြင့်ပြတ်သွားဆောင်ရွက်မယ်ဆိုပြီးတော့ကျွန်တော်တို့ဆွေးနွေးပြီးဆုံးဖြတ်တာဖြစ်တယ်
အောင်မြင်နိုင်ပါသလားအဲ့တော့အဲ့ဒီမျောမှန်းချက်အတိုင်းတကယ်ဖြစ်လာနေလား
ကျွန်တော်တို့ပြောမယ်ခင်ဗျားတို့ကုလသမဂ္ဂမွေးရေးဆေးဝါးတာမီအဖွဲ့ဆိုတာအဲရှိပါတယ်သူတို့ကိုပြန်မေးကြည့်ပါသူတို့ကအမေရိကန်ကနေပြီးတော့ဂျိုရူးကနေကြည့်တယ်တေယုတ်ဖက်ကနေပြီးတော့ဂျိုရူးကနေကြည့်တယ်စောင့်ကြည့်တယ်ကျွန်တော်တို့ဝါသေးသားမှာအခုလက်ထိဘိန်းမြင်တပေးမှမရှိဘူးဆိုတာသူတို့ကလက်ခံတယ်
အဲ့တော့မူရေးဆေးဝါးမစိုက်တော့ဘူးမလုတော့ဘူးဆိုရင်ဦးအောင်မြင့်တို့တွေသားဝတ်တောင်သူလက်သမားတွေရဲ့ဘဝကတကယ်ပဲအေးအေးချမ်းချမ်းနဲ့ဝင်ငွေဖူဖူလုံးလုံးရိတ်ခဖူဖူလုံးလုံးဖြစ်ကြပါရဲ့လားဘယ်လိုလုပ်စားတော့နေထိုင်
ကြလဲအဲအခုကကျွန်တော်ပြောမယ်ကျွန်တော်တို့ဒီဘိန်းစားထိုးအင်းနဲ့စိုက်ပြိုးတာဆိုရင်ရောဘာပြင်ကအများဆုံးဖြစ်တယ်ရောဘာစိုက်ခင်းတာဆိုရင်ဧကပေါင်းနော်ဧကပေါင်းနှစ်သိန်းခွဲကျော်ရှိတယ်နောက်တစ်ခုကဟိုလက်ဖက်ချောက်ကျွန်တော်တို့ဒီမှာလက်ဖက်ချောက်ကလည်းထောင်ကဒန်းနဲ့ရှိတယ်ဧကပေါင်းလာမနစ်ထုတ်မဲ့ရောင်းမဲ့ဒီလက်ဖက်ချောက်ဟာဒီနေ့ကုန်တယ်တွေကလာပြီးတော့စာချုပ်ချုပ်တာအကုန်ယူမဲ့အဲကျွန်တော်တို့တော့မှအဲဆရာတို့ဒီလိုမဖြစ်ဘူးနော်ကျွန်တော်တို့ကိုယ်သေးသားမှလည်းကို300ရှိတယ်ဒါကြောင့်ဟုတ
်ကဲ့ဟု
တ်ကဲ့ကိုယ်ရာခိုင်နှုန်း80လောက်ပဲရောင်းတယ
်ကျွန်တော်နောက်တစ်ခုမေးချင်တာက UWSA ဝတ်တပ်ဖွဲ့ကလက်နေအင်အားအဖြစ်အကောင်းဆုံးဖြစ်တယ်။ပြည်ရဒါနဲ့ပတ်သက်ပြီးဆိုရင်ကတရုတ်နိုင်ငံဟာတရုတ်အစိုးရဟာတချင်းချင်းမှာဝါဒေသကိုလည်းပဲဒါမြန်မာအစိုးရနဲ့ပြဿနာတိုင်းအကြက်ကင်ဖို့အတွက်ဟိုဖွဲ့ဖဲအဖြစ်သုံးပြုနိုင်တယ်ဆိုတော့သုံးသပ်ချက်တချို့လည်းရှိပါတယ်။ဆိုတော့တရုတ်အစိုးရနဲ့ဒီမြန်မာနိုင်ငံတွေကဝါတန်တဲ့ UWSP တို့ UWSA နဲ့ဆက်ဆံရရောဘယ်လိုရှိပါလဲ
။ဒါသမိုင်းကလေးကဆက်ဆံမှုကကောင်းနေတာရှိပါတယ်။ကျွန်တော်ရှင်းပြမယ်မြန်မာနိုင်ငံလွတ်လပ်ရေးကြပြီးတဲ့နောက်မှာကစကျွန်တော်တို့လမ်းမဆက်သွယ်မှုမရှိတဲ့အတွက်အစိုးရဆက်ဆက်ကဝတ်ဒေသကိုဘာမှလာကြည့်တာရှုတာကူညီတာမရှိပါဘူ
းဟ
ုတ်ကဲ့အဲဒီတော့ဝတ်ဒေသကပြည်သူတွေကကိုယ်ဒေသမှာကိုဟိုချိန်ကဆိုရင်ဘိန်းဆိုင်တယ်စားတော့ရောင်းပြီးတော့စားတော့ကြတယ်ဟိုဒါလည်းမလောက်ပါဘူးဒီတော့တရုတ်နယ်စပ်မှာသွားပြီးတော့တကယ်ပြောမယ်ဆိုလို့ရှင်မော်ဗျာတပိုင်းမှာဝါရဲ့ဘိုက်ကဆိုရင်တရုတ်ပြည်မှာရှိတယ
်ဟုတ်ပါတယ
်အဲဝါရဲ့ဘိုက်ကဟိုတရုတ်နဲ့ဆက်ဆံမှုပဲလို့ရှိတယ်ဆိုတော့အစိုးရချင်းဆက်ဆံတာတော့မရှိပါဘူးအရင်ကအဲဟုတ်ကဲ
့
ဒေသပြည်သူတွေချင်းချင်းသာဆက်ဆံမှုရှိတာပါ
ဆိုကြပါစို့ဗျာဥပမာဖြင့်တရုတ်နဲ့မြန်မာနဲ့နယ်စပ်မှာတင်းမာမှုတစုံတရာဖြစ်လာရင်ဝါအနေနဲ့လုံအောင်ကြားနေနိုင်သလားသူတို့မဟုတ်မြန်မာပြည်တော်စုကျတိုင်းသားအနေနဲ့ဒီဘက်ကိုပါနိုင်လားသူတို့မဟုတ်တရုတ်ကများတစုံတရာဖိအားပေးပြီးတော့သူတို့ဘက်ကရက်တိခိုင်ဖို့လုံနိုင်တဲ့အလားအလာရှိပါသလားဘယ်လိုဖြစ်နိုင်လ
ဲကျွန်တော်တို့ကသင်းစင်ညင်ရေးပါတီတီထောင်ကလေးကညင်ညာရင်စယူကလေးကကျွန်တော်တို့ကလေးလေးနက်နက်ကိုကဘာကိုကြီးညာထားပြီးဖြစ်တယ်နိုင်ငံတော်အစိုးရကိုလည်းကြီးညာဟိုသတင်းပို့ကြီးညာထားပြီးဖြစ်တယ်ဆွေးနွေးပွဲမှာလည်းဒီလိုပဲတောက်လျှောက်ပြောနေတယ်ကျွန်တော်တို့ဝါသေးတာဟာဆိုမြန်မာနိုင်ငံရဲ့အရေးကြီးတဲ့အစိပ်ပိုင်းတစ်ခုဖြစ်တယ်ကျွန်တော်တို့ဘယ်တော့အခါကမှဘယ်တော့အခါမှလဲဒီဘာတော့ဗမာပြည်ကနေပြီးတော့ခွဲထွက်မယ်လွတ်လပ်ရေးယူမယ်ဆိုတဲ့ဒီ စဉ်းစားမှုတွေးခေါ်မှုလုံးဝမရှိဘူ
းနောက်ဆုံးတစ်ခုမေးချင်ပါတယ်ဟိုတရုတ်ပြည်ဘက်မှာရှိတဲ့ကိုပိုင်ဥထွခွင်ရဝဒေသဝါဝါခရိုင်နဲ့ဒီဘက်ကဥအောင်မြင့်တို့မြန်မာနိုင်ငံတဲ့ကဝါဒေသနဲ့ကုလူဆက်ဆံမှုချစ်ခင်ညီညွတ်မှုဘယ်လောက်ထိရှိပါလဲခင်ဗျာ
အရှိပါလေဟိုကနေသာနေသာမြင်းချတာပဲဟိုဘက်ဒီဘက်ပဲလေကိုတိုင်းရင်းသားတွေကြီးပဲအဖွဲ့မျိုးမှုကသူတို့ကနည်းနည်းပုံဖွဲ့မျိုးတာပေါ့ဗျာကိုပိုင်ဥချိုးခွင်းရဒေသတွေပေးထားပြီးတော့နိုင်ငံတော်အများကြီးကူညီပံ့ပိုးမှုတွေရှိတယ်ကျွန်တော်တို့ကျတော့နိုင်ငံတော်ကကူညီတာနောက်ကျတယ်နိုင်ငံတော်ကကူညီတာလိုအပ်တဲ့လောက်မရှိဘူးကျွန်တော်တို့ကိုဟာကိုပြင်းစားထူပြီးနာဆိုင်ကြိုးရီကိုဒေသကိုဖွံ့ဖြိုးအောင်ဒီငင်းညာရတဲ့26နှစ်ဒီနှစ်ဆိုရင်26နှစ်ပြည့်ပြီရှိနေပြီဒီ25နှစ်ရဲ့ဖွံ့ဖြိုးတိုးတက်မှုဟာလူဝသေးသားရဲ့နေပေါင်း3000ကျော်ရဲ့သမိုင်းမှာဖွံ့ဖြိုးဆုံးတိုးတက်ဆုံးကာလဖြစ်တယ်ဆိုတာကျွန်တော်တို့ဒီလိုကောက်ချက်ချနိုင်တယ်မယုံလို့ရှင်ခင်ဗျားတို့လာကြည့်ပါ